ဟောင်ကောင်ကဒီမိုကရေစီလိုလားတဲ့အွန်လိုင်းမီဒီယာ Stan News ကိုရာချီတဲ့ဟောင်ကောင်မျိုးသားလုံခြုံရေးရက်တပ်ဖွဲ့ကပုဒ်ဒုနေမှာဝင်ရောက်စီးနှင်းခဲ့ပါတယ်။အကြီးတဲ့ဝန်ထမ်းတွေအပါအဝင်လူ6ယောက်ကိုစုဘူးလှုပ်ဆောင်အောင်ပူးပေါင်းကြံစီထုတ်ဝေမှုနဲ့ဖမ်းဆီးလိုက်ပါတယ်။ Stan News ရဲ့ရုံးကအထောက်အထားတွေကိုသိမ်းယူဖို့အတွက်ပလတ်စတစ်ပုံးတွေရုံးပေါ်သဲသွားခဲ့တာကို Writer သတင်းဌာနကရရှိခဲ့တဲ့ဗီဒီယိုမှာတွေ့ရပါတယ်။ခွန်တောင်းအလုတ်သမားလူလန်းစားရက်ွက်မှာရှိတဲ့ Stan News ရုံးကိုပိတ်ဆို့ထားပြီးရက်တပ်ဖွဲ့ Vanguard Lazy ရထားတာကိုလည်းတွေ့ကြရပါတယ်။ရက်တပ်ဖွဲ့ရဲ့ထုတ်ပြန်ချက်မှာတော့အသက်34နှစ်ကနေ83နှစ်အထိအမျိုးသား3ယောက်နဲ့အမျိုးသမီး3ယောက်ကိုဖမ်းဆီးခဲ့ပြီးသူတို့ရဲ့နေအိမ်တွေကိုရှာဖွေနေတယ်လို့ပြောထားပါတယ်။ Stan News ကိုစေနပ်ဝန်ထမ်းအဖွဲ့အစည်းဖြစ်2014ခုနှစ်ကတည်ထောင်ခဲ့တာပါ။ဒီကနေ့အချိန်မှာအထင်ရှားဆုံးဒီမိုကရေစီရေးအွန်လိုင်းစာဆောင်ဖြစ်ကြံရှိနေခဲ့တဲ့မီဒီယာလည်းဖြစ်ပါတယ်။ဖန်စီလိုက်တဲ့6အုပ်ကတော့ဒီမိုကရက်အမတ်မာဂရက်နိုင်ပေါ့ပ်အဆိုတော်ဒက်တစ်ဟိုယခင်အက်ဒီတာချုပ်ချွန်ပူကူးနဲ့ယာယီအက်ဒီတာချုပ်ပက်ထရစ်လမ်နဲ့ယခင်ဘုတ်ဖွဲ့ဝင်တွေဖြစ်ကြတဲ့6တက်ချီနဲ့ခရစ်စတင်းဖိုင်တို့ဖြစ်ကြပါတယ်